Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ5ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်ပါ။ဆူဒန်နိုင်ငံအကူပြောင်းကာလမှာရပ်သားဆိုးရွားအုပ်ချုပ်ဖို့အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားမှာသဘောတူညီမှုရရှိခဲ့ကြပါတယ်။မလေးရှားအစိုးရဘဏ္ဍာဒေါ်လာသန်း250လောက်ကိုငွေကြေးခေါ်ဝါချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့မယက်ဘာသားတရားစွဲခံရပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဒေသကကြေးရွာတချို့မိလောင်မှုတွေဖြစ်ပွားနေပါတယ်။
အလေးဆုံးရောကမူးချူးနေတယ်ဆိုပြီးတော့မိခုတွေတဲနေတယ်ဆိုတော့အဲ့ဒီတော့အကြောင်းကြတာတတိယရောကခမီးရော
ပြည်နယ်လွတ်တော်ကိုယ်စားလှယ်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကချင်ပြည်နယ်တနိုင်းမှာတော့ပရင်းလုတ်ကွက်ကလုတ်သား80လောက်ကိုတက်ကဖမ်းဆီးထိန်းသိမ်းလိုက်တာနောက်ပြီးတော့ကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့ပတ်သက်ပြီးတော့စီမံကိန်းရဲ့အကျိုးဆက်တွေကိုအစိုးရကတေချာပြန်ပြီးလေ့လာဖို့ရခိုင်ရပ်ဖက်အဖွဲ့တွေကတောင်းဆိုလိုက်တာနဲ့အတူအေအန်ရီမြင့်ရဲ့နောက်ဖက်ချမ်းမှာတော့ဒီကနေ့အင်အားအသင့်တင့်ရှိတဲ့ငလျင်ငယ်တွေလှုပ်ခတ်ခဲ့ပါတယ်ဒီကြောက်ထိန်းတန်းရောက်သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာအရသာအစိုးရအုပ်ချုပ်ဖို့အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွှန်မောင်းအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့ဝန်ကြီးချုပ်ဦးဆောင်တဲ့အသီးခြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ခြားသဘောတူခဲ့ပါတယ်။အုပ်ချုပ်ရေးကောင်စီတစ်ခုဖွဲ့ပြီးအနည်းဆုံး3နှစ်ကာလအတွင်းစစ်တပ်နဲ့ရဲသားတလဲစီအုပ်ချုပ်ဖို့သဘောတူခဲ့တယ်လို့အာဖရိကသမ္မတတန်တမန်မိုဟာမက်အယ်ဟာဆန်လာဘတ်ကသတင်းတောက်တွေကိုပြောပါရယ်အုပ်ချုပ်ရေးကောင်စီမှစစ်တပ်က5ယောက်အရပ်ဖက်က5ယောက်အပြင်စစ်တပ်နောက်ခံရှိတဲ့အရပ်သား1ယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့တန်တမန်လာဘတ်ကပြောပြပါရယ်ခါတုံးမြို့တော်မှာ2ရက်ကြာအကြေးလဲဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေကိုရရှိလိုက်တာကြောင့်ဧပြီလတည်းကဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မယ်လို့ပြောလည်နေကြပါတယ်။သမရဟောင်းအိုမာအယ်ဘာရှာကိုဧပြီလတုန်းကစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာပါ။စစ်ရုံးချုပ်အပြင်မှာထိုင်သပိတ်မှောက်နေကြသူတွေကိုဇွန်လ3ရက်နေ့ကလုံခြုံရေးတွေဖြိုခွင်းခဲ့ပြီးတဲ့နောက်မှာအာဏာမျှဝေအုပ်ချုပ်ရေးအတွက်အစိုးရပိုင်းကဆွေးနွေးမှုတွေဟာပြတ်ပြားခဲ့ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်နဲ့အာဖရိကသမ္မတအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေပြန်ဆပြီးတော့အခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။
အမေရိကန်နိုင်ငံတော်မှာတော့မနေ့ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြပြီးတော့သမ္မတဒေါ်နယ်ထရမ့်ကတော့ဝါရှင်တန်ကအမျိုးသားညီညွတ်ရေးမှာကျင်းပခဲ့တဲ့အခမ်းအနားကိုညနေပိုင်းမှာတက်ရောက်မင်းကွန်းပြောကြားခဲ့ပါတယ်။အစဉ်အလာအဖြစ်တော့အမေရိကန်သမ္မတတွေဟာနိုင်ငံတော်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုသူတို့နည်းသူတို့ဟန်နဲ့ဝင်ရောက်ဆင်နွှဲတတ်ကြပေမဲ့သမ္မတထရမ့်ကတော့ဝါရှင်တန်မှာဒီနေ့ပြုလုပ်တဲ့လွတ်လပ်ရေးအခမ်းအနားကိုကိုယ်တိုင်ကြီးကြပ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မနေ့ကတော့ဝါရှင်တန်မှာရာသီဥတုမကောင်းခဲ့ပေမဲ့အမျိုးသားညီညွတ်ရေးကသမ္မတလင်ကွန်ထိမ့်မတ်အဆောက်အုံရှေ့မှာပြုလုပ်ခဲ့တဲ့ဒီ243နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားအတွင်းအမေရိကန်ကြက်တိုက်လေယာဉ်တွေကကောင်းကင်ကနေပြန်ဝဲခဲ့သလိုစစ်တီဝိုင်းတွေတန်ကြပ်ကကားတွေလည်းပါဝင်ခဲ့ပါတယ်။သမ္မတထရမ့်ကတော့အမေရိကန်ပြည်သူတွေဟာမှန်တရားအတွက်အရာအလုံးကိုစွန့်လွတ်တိုက်ပွဲဝင်ခဲ့ကြတယ်လို့သူရဲ့မိန်ကွန်းအတွင်းမှာပြောကြားခဲ့ပါတယ်။သမ္မတထရမ့်ကိုဆန္ဒပြတဲ့သူအတော်များများကိုလည်းမနေ့ကအခမ်းအနားအတွင်းတွေ့ခဲ့ရပြီးတော့ဒီလိုဆန္ဒပြတဲ့အထက်မှာသမ္မတထရမ့်ရဲ့ဒီစိတ်ဆိုးတော့ပုံကိုစိတ်ဆိုးဒေါသထွက်နေတဲ့ကလေးတယောက်လိုပုံမျိုးလုပ်ထားတဲ့လေဦးပေါင်းရုပ်ကြီးကိုလည်းပြသထားပါတယ်။ဝါရှင်တန်မှာမနေ့ကကျင်းပခဲ့တဲ့လွတ်ရေးအခမ်းအနားဟာဒေါ်လာတန်ရာနဲ့ချီကုန်ကျခဲ့တယ်လို့လည်းခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဂျာတာပရင်းနေတုန်းက 6.4 ပြင်းအားမြင်ငင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငင်ငယ်တွေလှုပ်ခတ်ခဲ့ပါတယ်။6.4 ပြင်းအားမြင်ငင်ကြောင့်လော့စ်အန်ဂျလိစ်မြို့အရှေ့မြောက်ဘက်မှာရှိတဲ့ Ridgecrest မြို့မှာမီးလျောင်မှုတချို့ဖြစ်ပွားခဲ့ပြီးတော့အသေးစားထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အထင်ကရဟောလိဝုဒ်ဆိုင်းဘုတ်ကြီးလည်းလှုပ်ခတ်ခဲ့ပုံရပါတယ်။ငရင်လှုပ်ချိန်တိတ်မကြလိုက်ပေမဲ့တော်တော်လေးပြင်းပြင်းထန်ထန်ခံစားခဲ့ရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်။လူနေကျဲပါတဲ့တက္ကနာကြဒေသမှာငရင်လှုပ်တာမှုထိခိုက်ပျက်စီးမှုကြီးကြီးမားမားမရှိခဲ့တာဖြစ်ပါတယ်။ဂျာတာပရီနေတုန်းကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းမှာအပြင်းထန်ဆုံးငရင်လှုပ်ခတ်မှုဖြစ်ပါတယ
်။ဆီးရီးယားနိုင်ငံကိုရေနံစိမ်းတွေတင်ပို့နေတယ်လို့သံသယရှိရတဲ့အီရန်ရေနံတင်ပို့ကိုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ ဗြိတိန်ပိုင်းဂျီဘရော့တာရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်ပါတယ်။ဗြိတိန်တော်ဝင်မရိန်တပ်ဖွဲ့ရဲ့အကူအညီနဲ့ဂျီဘရော့တာအာဏာပိုင်တွေကဂရိတ်စ်ဝမ်တင်မော့ကိုဂျာတာပရီနေကမြေထဲပင်လယ်တွင်မှရှိတဲ့ဂျီဘရော့တာရေလက်ကြားမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံကတော့ဒီရန်မှာရှိတဲ့ဗြိတိန်တမ္မတ်ကိုဆင့်ခေါ်ခဲ့ပြီးအခုလိုသူတို့နိုင်ငံပိုင်တင်မော့ကိုဖမ်းဆီးတာဟာဘယ်လိုမှလက်မခံနိုင်တဲ့တရားမဝင်ဖမ်းဆီးမှုဖြစ်တယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။ဒီရန်နိုင်ငံတင်မော့ကိုအမေရိကန်ကလွှဲပြောင်းယူမယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်ဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိပေမဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကတော့အမေရိကန်နဲ့မဟာမိတ်တွေဟာစီးရီးယားနဲ့အီရန်နိုင်ငံတွေအနေနဲ့တရားမဝင်ကုန်သွယ်မှုကနေအမျက်ထုတ်နေတာကိုရပ်တန့်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံတွေကတော့ဆီးရီးယားနိုင်ငံအပေါ်မှာအရေးယူပိတ်ဆို့ခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမနစ်ကအီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်နိုင်ငံရဲ့ရည်နံတင်ပို့မှုတွေအပေါ်မှာအရေးယူပိတ်ဆို့ခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965ไนโดมิเตอร์32กิโลเฮิรตซ์9300ญาไนโดมิเตอร์57กิโลเฮิรตซ์5885รอบเพียงสนิทตินเนอร์เรมาไนโดมิเตอร์190กิโลเฮิรตซ์1905ก็ได้เพื่อทุ่งเลยไปได้ရှင
်ข้าวจานีญาบายနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်မလေးရှားအစိုးရပိုင်း 1MDB ယင်းနှိမ့်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးကိုငွေပြူငွေမဲခဝါချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျီဘရာဇက်ရဲ့မယဘာသားကိုအစိုးရကတရားစွဲလိုက်ပါတယ်။ဟောလိဝုဒ်က Red Granite Pictures ရုပ်ရှင်လုပ်ငန်းကိုပူးတွဲတည်ထောင်သူရီဇာအာဇစ်ဟာအစိုးရပိုင်းဘန်နာတွေကိုအလွဲသုံးစားလုပ်မှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်။ Wolf of Wall Street ရုပ်ရှင်ကိုထုတ်လုပ်ခဲ့တဲ့ Red Granite Pictures ကုမ္ပဏီအတွက်အစိုးရယင်းနှိမ့်နှံမှုလုပ်ငန်း 1MDB ကနေပြီးတော့ဒေါ်လာတန်248တန်းကိုရီဇာကမမှန်မကန်လွှဲပြောင်းယူတယ်လို့အစိုးရရှေ့နေတွေကဆွဆွဲပါတယ်။ Wolf of Wall Street ရုပ်ရှင်ကတော့ဟောလိဝုဒ်မင်းသား Leonardo DiCaprio တရုတ်ဆောင်ခဲ့တဲ့ရုပ်ရှင်ဖြစ်ပြီး2014ခုနှစ်တုန်းကအော်စကာဆု5ဆုစကားတင်ရွေးချယ်ခံခဲ့ရတဲ့ရုပ်ရှင်ဖြစ်ပါတယ်။ရုပ်ရှင်ထုတ်လုပ်သူရီဇာကိုကျလာရီနီကဖမ်းဆီးခဲ့ပြီးတော့ငွေကြေးခဝါချမှု9မှုနဲ့အစိုးရရှေ့နေတွေကဒီကနေ့မှသူ့ကိုတရားစွဲခဲ့တာပါ။သူကတော့သူ့ဘက်ကဘာမှအမှားမလုပ်ဘူးလို့တရားရုံးကိုလျှောက်ထားခဲ့ပါတယ်။တရားရုံးကသူ့ကိုအမှားခံတဲ့လွှတ်ပေးခဲ့ပေမဲ့သူ့ရဲ့နိုင်ငံကူးလက်မှတ် passport တွေကိုပြန်အပ်ခိုင်းခဲ့ပါတယ်။တကယ်လို့အပြစ်ရှိကြောင်းတွေ့ရှိရင်တော့သူဟာအမှုတစ်ခုစီအတွက်ထောင်ဒဏ်9နှစ်စီချခံရနိုင်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ကသူ့အစိုးရလက်ထက်မှာအစိုးရပိုင်းယင်းနှိမ့်နှံမှုလုပ်ငန်း 1MDB ကိုတည်ထောင်ခဲ့တာပါ။ဒီလုပ်ငန်းအပြင်တခြားအစိုးရလုပ်ငန်းတွေကနေရမုံငွေအမြောက်အများကိုအလွဲသုံးစားမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဟာရာဇဝတ်မှုပေါင်း42မှုနဲ့တရားစွဲခံထားရပါတယ်။သူ့ရဲ့ဇနီး Roseman Mansour ဟာလည်း 1MDB လုပ်ငန်းနဲ့ဆက်နွယ်ပြီးတော့ငွေမဲခဝါချမှုနဲ့တရားစွဲခံထားရပါတယ်။
ဟောင်ကောင်မှာခုလက်လောဖြစ်နေတဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကခန့်လန့်လိုက်တာကိုဟောင်ကောင်တက္ကသိုလ်တစ်ခုကကျောင်းသားသမဂ္ဂတွေကဒီကနေ့မှပယ်ချလိုက်ပါတယ်။ကျောင်းသားတွေနဲ့ဒီကနေ့တကပိတ်ဆွေးနွေးပွဲလုပ်ဖို့အုပ်ချုပ်ရေးမှူးလမ်းမြေခန့်လန့်ချက်ကိုလက်မခံဘူးလို့ဟောင်ကောင်အစိုးရတက္ကသိုလ်ကြီးရှစ်ခုတည်းကတစ်ခုဖြစ်တဲ့ဟောင်ကောင်သိပ္ပံနဲ့နည်းပညာ HKUST ကကျောင်းသားသမဂ္ဂကကြေညာပါတယ်။တရုတ်ပြည်မှာကြီးကိုတရားခဏ်တွေလွှဲပြောင်းပေးမဲ့အငင်းပွားပွဲဥပဒေကြမ်းကြောင်းတလကြအောင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာပါဒီလိုအခြေအနေတွေပြည်လဲရေးအတွက်ចောင်းသားတွေနဲ့တွေ့ဆုံညီနိုင်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကခန့်လန့်လိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့လည်းအုပ်ချုပ်ရေးမှူးလမ်းဘက်ကយោသားတယ်လို့မထင်ကြအောင်ចောင်းသားကောင်းဆောင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကျောင်းသားသမဂ္ဂကတော့ဟောင်ကောင်ကပြည်သူပြည်သားအလုံးနားထောင်နိုင်ပြီးလူတိုင်းပါဝင်ပြောဆိုဖို့လည်းခွင့်ပြုတဲ့တွေ့ဆုံဆွေးနွေးမှုဖြစ်ရမယ်လို့ Facebook မှာဖော်ပြတဲ့ကြေညာချက်မှာတောင်းဆိုထားပါတယ်။ဟောင်ကောင်ကိုဗြိတိန်အုပ်ချုပ်မှုကနေတရုတ်နိုင်ငံလက်အောက်ကိုပြန်ပြီးလွှဲပြောင်းပေးတဲ့22နှစ်ပြည့်တဲ့ဇူလိုင်လ1ရက်နေ့မှာတော့ဟောင်ကောင်ဥပဒေပြုအစောင့်အုံတဲကိုဆန္ဒပြတဲ့သူတွေကအတင်းဝေရောက်ခဲ့ပါတယ်တရုတ်ပြည်မှာကြီးရဲ့ထောက်ခံမှုရထားတဲ့အုပ်ချုပ်မှုလမ်းကဒီဥပဒေကြမ်းကိုစိုင်းငံ့ခဲ့မဲ့လုံးဝရုပ်သိမ်းပေးပြီးတော့စနားပြသူတွေဘက်ကဆက်ပြီးတော့တောင်းဆိုနေကြပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကိုတရားစွဲဖို့အတွက်ငါးဖန်သမားဒါဇင်နဲ့ချီမနီလာမြို့တော်မှာဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါတယ်တောင်တရုတ်ပင်လယ်ထဲကဖိလစ်ပိုင်ရေနံနမိတ်ထဲမှာတရုတ်ကိုသမ္မတကငါးဖန်ဝင်ပြူတာဟာနိုင်ငံရဲ့အရေးအမြစ်တွေဆုံးရှုံးစေတယ်လို့ဆန္ဒပြသူတွေကထောက်ပြကြပါတယ်ဖိလစ်ပိုင်စီးပွားရေးဆောင်ထဲမှာတရုတ်ကိုငါးဖန်ခွင့်ပြုတယ်လို့တရုတ်သမ္မတရှီဂျင်ပင်းကို2016ခုနှစ်တုန်းကသူနှုတ်ကပတ်ပေးခဲ့တဲ့အကြောင်းသမ္မတဒူတာတေကပြီးခဲ့တဲ့လမှာပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမ္မတဒူတာတေကိုတရားစွဲဖို့အတွက်ဆန္ဒပြခေါင်းဆောင်တွေကတောင်းဆိုနေကြတာပါ သမရဒူတာဒေးလက်ထက်မတိုင်ခင်တုန်းကတရုတ်နဲ့ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တင်းတင်းနဲ့မာမာဖြစ်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ရေနယ်နိမိတ်ကိစ္စနိုင်ငံတကာခုံတမာတိအဖွဲ့ကအဆုံးဖြတ်ပေးဖို့အထိဖိလစ်ပိုင်ကဆောင်ရွက်ခဲ့တာပါ။သမရဒူတာဒေးကတော့တရုတ်ခေါင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးတိစောက်နေပုံရပြီးတော့တရုတ်ရဲ့စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုလည်းလက်ခံခဲ့ပါတယ်။နှစ်နိုင်ငံပိုင်ဆိုင်အငင်းပွားနေတဲ့ကြောက်တန်းခုနှစ်ခုကိုတရုတ်ကမြေဖို့ကျွန်းဖော်ခဲ့တဲ့အတွက်ကြေကြေပြန့်ပြန့်သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရအရာရှိဟောင်းနှစ်ယောက်ကဒီနှစ်စာမိုင်းကပဲပြောကြားခဲ့ပါတယ်။ဒါအပြင်ဖိလစ်ပိုင်ငါးဖက်နေရာတွေစီကိုတွားလို့မရအောင်လို့တရုတ်ကတားဆီးခဲ့သူဖိလစ်ပိုင်ငါးသိန်းသိန်းနဲ့ချီရှိတယ်လို့လည်းသူတို့ကဆွဆွဲခဲ့ပါတယ်။
ဒူနီးရှားနိုင်ငံဂန်လော်မှာဆက်လီမောက်ခဲလို့နိုင်ငံပြောင်းဖို့ကြိုးစားသူအာဖရိကတိုက်သား83ယောက်ရင်းနှစ်သေဆုံးခဲ့တယ်လို့ကမ်းခြေဆောင်တပ်ကပြောပါရယ်အသက်ရှင်သူကတော့3ယောက်ပဲရှိပါရယ်လီဘီယားနိုင်ငံဇူဝါရာမြို့ကနေသင်္ဘောထွက်လာပြီးနိုင်ပိုင်းအကြာမှာပဲမြေထဲပင်လယ်ထဲမှာဆက်လီမောက်ခဲတာပါစစ်သားပြားတွေကိုဖတ်တွေ့ထားကြသူ4ယောက်ကို၅ဖန်သမားတွေတွေ့ရှိပြီးဒူနီးရှားအာဏာပိုင်တွေကိုအတီးပေးခဲ့ကြတာပါကယ်ဆယ်နိုင်သူ4ယောက်ထဲက1ယောက်ကတော့ဆေးရုံမှာထိဆုံးသွားခဲ့ပါရယ်ဆက်လီဘမှာလူတွေမတန်ဆတင်လာတာဖြစ်နိုင်တယ်လို့ချက်ချင်းဒီအဖွဲ့ကတော့ပြောပါရယ်ကန်ဂျီမင်းနီရချိန်မှာဆက်လီတဲကိုရေတွေဝင်လာခဲ့တယ်လို့အသက်ရှင်သူတယောက်ကပြောပါရယ်သူတို့ကိုတငါသေးတွေမတွေ့ခင်ရေထဲမှာနှစ်ရက်လောက်မျောနေတယ်လို့လည်းပြောပါရယ်ခင်ဗျာ
တောက်တာညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန့်ရောက်သတင်းလွှာတွေကိုဇတိုက်တင်ဆက်ပေးကြပါမယ်။မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အေတို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကကြေးရွာတချို့မှာတော့မီးလောင်မှုတွေဖြစ်ပွားနေပါတယ်။ဒေသခံတချို့ကတော့စစ်သားတွေကမီးရှို့တာလို့ပြောကြပေမဲ့တပ်မတော်တာဝန်ရှိတဲ့သူတွေဘက်ကတော့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးစံတွေထိမှန်ရာကမီးလောင်မှုဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲတိုက်ပွဲတွေကြောင့်နေဆက်ကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေကိုလည်းအိန္ဒိယနိုင်ငံဘက်ကအာဏာပိုင်တွေကပြန်လည်ပို့ဆောင်တာတွေရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်ကြေးရွာတို့ချို့မှာမီးလောင်မှုတွေဖြစ်ပွားနေတာပါ။ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်စိုင်းတင်ချောင်းနီးတရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ရမှာတော့ရွာထဲကအိမ်တွေမီးလောင်ခဲ့ကြောင်းတရခန်တွေကလည်းအကြောင်းကြားခဲ့ကြတယ်လို့လည်းဘူရီတောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုဆက်လက်ဦးထွန်းအောင်သိန်းကပြောပါရယ
်ကျွန်တော်တို့တော့တည်ကိုတော့ရှိတယ်အဲ့ဒီအလေးချောင်းရောကမူးချိုးနေတယ်ဆိုပြီးတော့မူးကိုယ်တွေတဲနေတယ်ဆိုပြီးတော့အဲ့ဒီတော့အကြောင်းကြားတာရှိတယ်တိရရောကခမီးရောအဲ့ဒီမှာလူရှိတော့ဘူးလူကဘုံလုံးဒီမှာတုံးတင်ကြီးစည်းတဲ့ရောက်နေပြီဒါပေမဲ့တော့ဒီနေ့မနေ့ပိုင်းကဖြစ်တယ်ဒီနေ့မနေ့ပိုင်းကမူးချိုးဆိုတဲ့အဲ့ဒီတော့တစ်မှာဖြစ်တယ်လို့ဦးဒီကျွန်တော်ပြီးတယ်
မီးလောင်မှုတွင်လူမနေတဲ့အိမ်40ခန့်လောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဒီနေ့မှာပဲတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရတိတောင်မြို့နယ်မြောက်ပိုင်းအမြင့်တောင်ကျေးရွာမှာလည်းမီးလောင်မှုဖြစ်ပွားခဲ့ကြောင်းရတိတောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါရယ်
။ဒီနေ့နေ့လေးနှစ်နာရီမှာတော့သူတို့ဒီဂျော်နဲ့6ခါလုံလာဝေးတဲ့နေရာမှာပေါ့။နာယူရဲ့လောက်တိုက်ပွဲဖြစ်တယ်လို့ပြောပါရယ်။အဲတိုက်ပွဲဖြစ်ပြီးတော့သူတို့ဒီဂျော်ကိုရောက်လာကြတယ်ပေါ့နော်။ဂျော်သွားတယ်ကတော့တဲမတော်သားတယ်ဆိုရင်လည်းအဲဒီလိုနင်းဆက်ရပေါ့နော်နေရာတွေကိုထွက်ကြည့်ကြပါလေ။အဖုံကြီးကျောင်းရဲ့အရှိဖက်ကပေါ့နော်။အိမ်ကတော့ခဏလုံးလောက်တော့မင်းတောင်နဲ့နောက်တစ်ခါတနေရာမှာတော့၃လုံးလောက်နဲ့အားလုံးစုစုပေါင်း၄လုံးလောက်တော့ပါတော့ပြီးဆိုပြီးတော့ဒီလိုတည်ပို့တာလည်းရှိကြတယ
်။အမြင့်ဆောင်ကျေးရွာသားတူကတော့မြန်မာစစ်တပ်ကမီးရှို့တာလို့ပြောပါတယ
်။ဒီနေ့နှစ်နာရီခွဲတော့ကရွာကျဝင်ပြီးစစ်တပ်ကမီးရှို့သွားတယ်။ရွာဝယ်မှာဒီနေ့ပဲဘောပြီးမီးရှို့တယ်
။တိုက်ပွဲဖြစ်ရာနေမြေတွေကကျေးရွာတွေဟာမီးလောင်မှုတွေဖြစ်ပွားနေပြီးစစ်တပ်ကရှို့တာလို့လည်းဒေသခံတွေကစွပ်စွဲနေတဲ့အပေါ်မှာတော့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တဲ့ကြောင့်မို့လို့ဘူမူကြီးဟောလာရွာလေးကိုကြားသွားတယ်ဒီဘက်ကဆောက်ထားတဲ့အိမ်တိုက်ကြည့်တာရေမဟုတ်ဘူးခရံကအိမ်ဖြစ်တဲ့ကြောင့်မို့လို့ကြည့်လိုက်တဲ့ဘူမူကြီးအဲ့ရွာကိုကြားရင်ရွာကမီးလောင်ပါလေ။ဆန်းတော့ရှို့မှာမဟုတ်ဘူးတိုက်ပွဲကအဲ့နာမှာဖြစ်တာဟုတ်ရွာတွေကနေပြီးတော့မှဟလာအေးကိုလက်ခံမထားနဲ့လက်ခံထားလဲဆိုပြီးတော့ဒီလိုတွေလည်းဖြစ်နေပါလေ။
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံတွေနေရာစုခွာရတို့အများပြားရှိလာနေတာပါပြီးခဲ့တဲ့2019ခုနှစ်ကချင်းပြည်နယ်ပလက်ဝါမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံရှေးမြောက်ဒေသမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးသိမ်းရှောင်ခဲ့တဲ့ရွာသားနေရာကျော်ကိုမီဆိုရန်စိုးရကမြန်မာပြည်ဘက်ကကိုအင်အားသုံးပြန်လည်ပို့ဆောင်ခဲ့ပါတယ် ဇူလိုင်လ၂ရက်နေ့ကအိန္ဒိယရိုင်ဖယ်တပ်ဖွဲ့ကနေအိန္ဒိယနေဆိုင်ရောက်ဆိတ်ဆောင်ဒုက္ခသည်တွေကိုအသေးနေရပြန်ပို့ခဲ့တယ်လို့လည်းရခိုင်တပ်တော် AA ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကပြောပါတယ်။အိ
န္ဒိယဒီအစိုးရကနေပြီးတော့မှဒီနေဆိုင်လုံခြုံရေးဒီအာဆာရိုင်ဖယ်ပါတယ်။နောက်ပြီးတော့ဒီမေဇူရန်ပြည်နယ်ကဒီဂျေးဖွဲ့ပေါ့ဒီတော့အဲ့ဒီပုံဆွေးပေါင်းပြီးတော့မှအဲ့ဒီဒုက္ခတွေအိမ်တွေကိုပေါ့နော်မနေ့စင်နာရီလောက်မှအကုန်လုံးဖျက်ပြီးတော့အဲ့ဒီမှာလူတွေနဲ့အတင်းဆွေးချအိမ်တွေဖျက်ပြီးတော့အဲ့ဒီမှာအင်းကြပြန်ပို့တာပေါ့ဖမ်းပြီးတော့ပို့တာဟိုအကုန်လုံးကတော့နေရာနဲ့တစ်ဆင်းနဲ့ကိုရောက်ပေါ့နော်ဒီမြန်မာပြည်ခေတ်ကဆိုချင်အဲ့မှာမဲဝါရွာဆိုတာရှိအဲ့ဒီမြေကြက်ပြန်ရှိမှာပြီးတော့ပို့တာအဲ့ဒီမဲဝါရွာကိုပို့တာပေါ့အဲ့မှာဗမာစစ်တပ်ခန်းရှိတယ
်လက်ရှိစစ်ဆောင်တွေမြန်မာဖက်ချန်ပလက်ဝါမြို့နယ်မြေဝါရွာမှာရောက်ရှိနေတယ်လို့ချင်းမြင့်နယ်ဆိုရဖွဲ့လုံချုံရေးနဲ့နေဆက်ရေးရဝန်ကြီးဘူမူကြီးဟန်ဝင်းအောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်ခုချက်ကြတော့အသားပြရမယ်ပြင်းကြီးချစ်စီဒီရလူတွေပဲပြောတယ်2010အဲ့တော့တော်တော်ဖြစ်နေတော့သူတို့အဲ့ဒီအိန္ဒိယရဲ့ဟောကျမ်းမှာဒီဟောကျမ်းမှာလည်းညစ်တီလူရောပြစ်နေတယ်အဲ့မှာသွားလို့နေရတယ်ပြောတယ
်ဒီစစ်ဘေးရှောင်တွေကိုမီဇိုရန်ဆိုရကနေစွန်လကရေကနေရပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ရာတီဥတုအချိန်နေစိုးဝါမှုကြောင့်ရွှေ့ရွှေ့ဆိုင်ခဲ့ပြီးဇူလိုင်လဆက်မှာပြန်ပို့ခဲ့တာဖြစ်ပါတယ်မနေ့တုန်းကလည်းရခိုင်ပြည်နယ်ဗူရီတောင်မြို့နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်ကရောအေအေဘက်ကပါပြောဆိုခဲ့ပါတယ်တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုစတဲ့လူခွေရေးချိုးဖောက်မှုတန်တွေခံနေရတယ်လို့စစ်ဘေးဒုက္ခသည်ဖြစ်နေရကနေစွန့်ခွာတိမ်းရှောင်နေရတာဥယျာဉ်4600ကျော်ရှိလာနေပြီဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်းပြုစုထားပါတယ်ခင်ဗျာ
နိုင်ငံရေးဆက်သွယ်မေးမြန်းပြီးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တနိုင်းဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါကချင်ပြည်နယ်တနိုင်းမြို့နယ်မှာရှိတဲ့ပရီးလောက်ွက်တွေကလုံသား80လောက်ကိုတပ်မတော်ကနေဖမ်းဆီးထိန်းသိမ်းလိုက်ကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်တနိုင်းမြို့နယ်ရဲတပ်ဖွဲ့မူယုံကတော့သူတို့ကိုခိတ္တထိန်းသိမ်းထားတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
တိုင်းမြို့နယ်ထဲမှာရှိတဲ့တပ်မတော်ကဒင်းချုပ်ထားတဲ့ပရင်လောက်ကွက်တွေမှာတပိုင်းတိုင်းဝင်းရောက်လောက်ကင်နေတဲ့လုံသား80ဝန်းကျင်ကိုတပ်မတော်ကမင်းညက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တိုင်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစော်ဝင်းကအခုလို VOA ကိုပြောပါတယ်
။ဟိုဖမ်းတာကတော့သူတို့အစိုးရဖွဲ့စီစဉ်နေအစိုးရဖွဲ့ဖမ်းတာမဟုတ်ဘူး။တက်ကဖမ်းတာတရားတော့မပြီး90ကျော်။90ကျော်ဒီတိုင်းဒီ yes count ခေါ်လာတော့တိုင်း yes count နဲ့တပ်ပြီးကပရင်ပါသလားပါညာဆိုတော့မပါတဲ့အတွက်သူကတိုင်း yes count ကလက်မခံလိုက်ဘူး။လက်မခံလိုက်ဘူးဆိုပေမဲ့ဒါမဲ့သူတို့ခုနပြောတဲ့မင်းကလေးဟိုကျွန်တော် data များမှားမလားတော့13ယောက်36ယောက်ကတော့အဲ yes ကမှအခုခဏထားခဲ့တယ်။ဂျန်နဲ့လူကြီးအမျိုးသားတွေတော့သူတို့ဒီတက်ကခေါ်သွားတယ
်။တနိုင်းမြို့နယ်ရဲတပ်ဖွဲ့မူယုံတာဝန်ရှိသူတဦးကတော့မင်းမြန်းစုံစမ်းပြီးပြန်လုပေးဖို့အစီအစဉ်ထားတယ်လို့အခုလိုပြောပါတယ်
။ကျွန်တော်တို့တက်ကိုမေးရမှာကျွန်တော်တို့ဖမ်းတာမဟုတ်ဘူးတက်ကခေါ်လာတာပေါ့ဗျာ။ဟိုညမှာပါဗျာ။2-3 နာရီလောက်ရောက်ကျွန်တော်တို့ကအချက်လက်သေးတွေယူပြီးပြည်နယ်စုပေါင်းအစီအစဉ်သွားမှာပါဒီမှာမလုပ်ဘူးကျွန်တော်တို့ခေါ်ပြောနေတာစစ်တာတော့မဟုတ်ဘူးပေါ့ကျွန်တော်တို့တို့ရဲ့ဘိုင်ဂိုရာဖီလေးယူပြီးတာနဲ့သူတို့ဒေတာတွေပြန်มาသူသတ်မှတ်ချက်တွေနဲ့ကျွန်တော်တို့ဟူချပြီးတော့มาလေစီကန်ကြလေးဖြစ်ဖို့ခေါ်ပြောလို့ပေါ့
ကချင်ပြည်နယ်တနိုင်းမြို့ကပရင်ထွက်ရှိတဲ့နေရာအများစုဟာ KIA ထိန်းချုပ်နေပြီဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်နေမီမလုံးဂျုံလို့2018အစပိုင်းကစပြီးပိတ်ထားခဲ့တာပါအခုတော့တမတော်ကနေမီထိန်းချုပ်ထားပြီးဒေသခံတွေကတနိုင်းတပိုင်းသူ့ဖို့ကွင်းရဖို့တောင်းဆိုနေတာပါမကြခင်မှာပဲဒေသခံတွေတောင်းဆိုထားတဲ့လုပ်ကွက်တွေကိုတပိုင်းတနိုင်းသူ့ဖို့ကွင်းချပေးတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်တရားမဝင်လုပ်ကွက်တွေရှိမလာစေဖို့ထိန်းချုပ်တာလည်းဖြစ်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစော်ဝင်းကပြောပါတယ်
ကျွန်တော်တို့ဒီဆွေရဖွဲ့ကလည်းဝင်းကြီးကလည်းလက်လုပ်လက်စားလုပ်ကွက်တွေကိုချပေးမယ်ဆိုတော့အဲ့ရဲ့ကရဲ့ကြောင့်လည်းပါကုန်ပါပါလိမ့်မယ်အတွင်းထဲမှာလည်းလုပ်နေလူရှိရဆိုတော့ဟိုလူကလာတိုင်းနိုင်ပါတယ်ဆိုတော့ထဲမှာတရားမှုတွေလည်းပြီးတွေ့ရင်ပြဿနာကြီးထောက်မှာဆိုလို့သူတို့နည်းနည်းဟိုရှင်းတာလည်းဖြစ်နိုင်ပါတယ်ဒါကျွန်တော်တယောက်ရဲ့အမြင်ပါခုနပြောလို့ဟိုဖမ်းပြီးတော့ဒီ yes ကအပ်ပြီးတရားဆွဲဆူတာတွေပါတော့မရှိပါဘူးဒါခုခဏဆိုတော့ပြည်လည်းတော့ရှိပါတယ
်ပရင်အများဆုံးထွက်တဲ့ကချင်တိုင်းဒေသမှာပရင်လက်လုတ်လက်စားလောက်ွက်တွေကိုပြန်လောက်ကင်ခွင့်ပေးဖို့ဒေသခံတွေကပြည်အောင်စုအစိုးရကိုတောင်းဆိုထားလို့မကြခင်ရပိုင်းအတွင်းလောက်ခွေအေကာဘောက်ခွန်းထောင်းနီးပါးကိုပြည်내အစိုးရကပြန်ချပြီးတော့မှဖြစ်တယ်လို့ကချင်ပြည်내တယံဇတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဥတာစီလက်ဆိုင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါသေးတယ်။2018ခုနှစ်တည်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေကိုလေ့လာခဲ့တဲ့အစီရင်ခံစာမှာတော့ဥပိုင် limited နဲ့ပြည်သူ့စစ်အဖွဲ့တွေဗိုလ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေကကချင်နဲ့ရှမ်းမှာရှိတဲ့ကြောက်စိမ်းပရင်ရွှေနဲ့ကြောင်မီသွေးတွေကိုအစစ်အစေးမဲ့ထုတ်ယူကြတယ်လို့ဖော်ပြထားပါတယ်။ ချောက်စိန်တူဖော်ရေးမှာကချင်လက်နက် KNA လဲပတ်သက်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆက်ဟိန်တင်ပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကြောက်ဖြူရေနဲ့စီမံကိန်းနဲ့ဆက်ဆက်တဲ့အကျိုးဆက်တွေအကြောင်းအရက်ဖက်အဖွဲ့စည်းတွေတောင်းဆိုတဲ့သတင်းကိုဆက်ချင်ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူရေနဲ့စိတ်ကန်းနဲ့ဆက်ဆက်တဲ့စီမံကိန်းတွေရဲ့အကျိုးဆက်တွေကိုအစိုးရအနေနဲ့တေချာပြန်ပြီးတော့လေ့လာဖို့တရုတ်ကုမ္ပဏီရဲ့အကြီးစားရင်းနှီးမြှုပ်နှံတာကနေပြီးတော့အလုတ်ကိုင်အခွင့်အလမ်းတွေကိုမမျှော်လင့်ကြောင်းရခိုင်အရက်ဖက်အဖွဲ့တွေကပြောလိုက်ပါတယ်စီမံကိန်းကြောင့်ဖြစ်လာတဲ့ခြားစားမှုနှင်နာမှုမြေသိမ်းတာတွေအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ခွင့်ပြုဖို့ကိုလည်းသူတို့ကတောင်းဆိုလိုက်တာပါအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်မေးမြန်းတင်ပြထားပါတယ
်တရုတ်နိုင်ငံပိုင်းစီတက်ကုမ္ပဏီအစုရှယ်ယာအများဆုံးပါတဲ့ကျောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးမယ်လို့အစိုးရကကတိပေးထားပေမဲ့စီမံကိန်းအကောင့်ထဲမပေါ်ခင်နှစ်ဖက်စလုံးကဒေသခံအနေနဲ့တိုက်ရိုက်ဆွေးနွေးပြီးလူထုသဘောထားရယူဖို့လိုအပ်တယ်လို့ရခိုင်ရပ်ပတ်အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စီတက်ကုမ္ပဏီကစီမံကိန်းရဲ့အကျိုးကျေးဇူးကိုပြောနေပေမဲ့ဘယ်အချက်တွေကိုအခြေခံပြီးပြောနေလဲဆိုတာကိုအစိုးရကရှင်းပြသင့်တယ်လို့ကြောက်ဖြူဒေသခံအလွှာဆောင်ကိုမေးမြန်းသုတေသနလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းမှုကိုထွန်းကြည့်က VOA ကိုပြောပါရယ
်။စီမံကိန်းကတော့ကြာတော့မယ်ဒေသခံတွေရဲ့လိုအပ်ချက်ဒေသခံတွေရဲ့နေနာချက်ပေါ်မှာဘလို့ဖြည့်ရှင်းပေးမယ်ဆိုတဲ့ဟာမျိုးလက်ရှိရှင်ကြီးမရှိဘူးဒီနေ့ကျွန်တော်စီတီကုမ္ပဏီကဒီတာဝန်ရှိတဲ့လူတို့နဲ့ကျွန်တော်တွေ့ဖြစ်တယ်ပေါ့နော်တောက်ဖြူမှာသူတို့ကတော့ဒီတောက်ဖြူမှာဒီမှန်ကြီးအရေယာမှာရှိနေတဲ့ဒီရေပြင်ရေကြောင်းထက်မှာပြဿနာပဲဖြစ်ဖြစ်နေရာပြဿနာပဲဖြစ်ဖြစ်ဒီပြဿနာတွေအကုန်လုံးကိုအစိုးရဘက်ကနေဖြည့်ရှင်းပေးရမယ်အစိုးရဘက်ကဖြည့်ရှင်းပေးဖို့သူတို့တပေါ်တူကြတယ်အဲ့ဒီတွေ့လဲအစိုးရကသူက share ဖြည့်ပေးကြတယ်ဆိုပြီးတော့ဒီပြောတာပေါ့နော်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့နဲ့တကယ်တမ်းလာပြီးတော့ပြောရမယ့်လူတွေကအစိုးရဖြစ်နေရပေါ့
ဧက၄ယောက်၂ယောက်ပေါ်မှာလုံးမဲ့ကြောက်ဖြူထူးစီးပွားရေးဆောင်မှာအပိုင်း၃ပိုင်းရှိပါတယ်ပရမတ်တစ်ပိုင်းဖြစ်တဲ့ရေနက်စက္ကန့်၂ခုကိုအမေရိကန်ဒေါ်လာ1.3ဘီလီယံသုံးပြီးတရုတ်ဘက်က80ရာခိုင်နှုန်းမြန်မာဘက်က30ရာခိုင်နှုန်းနဲ့2018နိုဝင်ဘာ၈ရက်ကမူပေါင်းသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ရပါကြံတဲ့စက်မှုဆောင်နဲ့အင်အားစီမံကိန်းကတော့မကြခင်ဆက်လုပ်သွားမယ်လို့ဆိုပါတယ်မြေယာသိမ်းဆဲရာရရှိခဲ့ပြီးရောကြီးကိစ္စဒေသခံတွေရဲ့အတမူဝန်ကြောင့်ကိစ္စပြီးတော့ရေနက်စက္ကန့်ကြောင့်ဖြစ်လာမဲ့ပတ်ဝန်းကျင်ထိခိုက်မှုကိစ္စရဲ့အပါအဝင်ကျေးလက်20လောက်ကအိမ်တောင်စု9000ကျော်ရဲ့ငါးဖမ်းလုကွက်တွေပျောက်သွားမှာကိုဒေသခံတွေကစိုးရိမ်နေကြတာပါတရုတ်စီးတက်ကုမ္ပဏီဘက်ကဒေသခံတွေရမယ့်အခွင့်အရေးကိုကတိပေးထားပေမဲ့ဒါကိုဒေသခံတွေကမယုံကြောင်းကိုထွန်းကြီးကပြောပါတယ်ဒီစီမံကိန်းမှာပြည်내အစိုးရရဲ့လုံပိုင်ခွင့်အတိုင်းအတာကိုဒေသခံတွေကသိကျင်ကြတာပါစီမံကိန်းစာချုပ်ရဲ့အတုံးနှုံးတစ်ချို့ကိုနှစ်ဖက်ညှိနှိုင်းတာတွေရှိနေလို့ကြန့်ကြာနေကြောင်းနဲ့စီမံကိန်းကတော့ဥပဒေတိုင်ဆက်ပြီးအကောင့်တွေဖော်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူးဥက္ကဋ္ဌဖြစ်တဲ့ရခိုင်ပြည်နယ်စီမံဘဏ္ဍာနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းက VOA ကိုအခုလိုပြောပါတယ်
သူစီဘောဇုံဥပဒေရှိတယ်လေတော့ဥပဒေတိုင်းပဲကျွန်တော်တို့လောက်တာဖြစ်တယ်ဆိုအဲ့ဒီဥပဒေတိုင်းပဲရှိပါလိမ့်မယ်အဲ့ဒီကိစ္စတွေကတော့အကုန်လောက်ကန်ရမှာပဲလေအဲ့ဒီဒေသခံတော်မှာတခြားနေရာလူတွေတော့အများကြီးလာကြမှာအဲ့ညံမှာဆိုအိအေအဆိုင်လိုကိုကိစ္စအတွက်စစ်တင်းနဲ့ကျွန်တော်တို့စားပြီးတော့ညှိနှိုင်းနေပါတယ်အဲ့ဒီကတောင်းရှိတဲ့ဒီပညာရှင်ကိုတဲ့ဒီဘက်ထင်ပါပဲကြောက်ကြည့်ဆင်းပြီးတော့တို့တွေကွင်းစင်တာတွေပါတယ်တို့ကရှိပါတယ်
2010ကစောက်ခဲ့တဲ့ရေနံနဲ့တဘာတုံးွေပိုင်လိုင်းတုံးကလည်းလူအခွင့်ရေးချိုးပေါက်တာတွေမြေယာဆုံးရှုံးတာတွေဖြစ်ခဲ့တာပါ2019 AB 9ရက်မှာရေနံစိမ်းတန်ချိန်3000ကျော်တင်လာတဲ့တရုတ်နိုင်ငံပိုင် MD United Dynamic ရေနံတင်သမောကြောက်ဖြူမဒဲကျွန်းစိတ်ကံကိုပရမအဆုံးအချိန်ဝင်လာပြီးနောက်ပိုင်းလဲတခြားရေနံတင်သမောတွေဝင်ထွက်နေပါတယ်မဒဲကျွန်းနဲ့ကြောက်ဖြူ6မိုင်အကျယ်မှာဒေသခံတွေငားမဖမ်းမှုဒေသအာဏာပိုင်တွေကခေါ်တရီပေးရာရှိခဲ့တယ်လို့ကြောက်ဖြူကြီးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကပြောပါတယ်မကြသေးခင်ကလည်းစစ်တွေမျိုးမြေအက9000ပေါ်မှာစစ်တွေမြန်မာ CD 2030ကိုဒေါ်လာ38ဘီလီယံသုံးပြီးအကောင့်ထဲပို့မယ်လို့ကုမ္ပဏီတကူကပြည်내လွှတ်တော်မှာအဆိုတင်ထားတာရှိပါတယ်။ဒါကိုလုံးမဆိုရင်ဒေသခံလယ်သမားတွေနဲ့ပြဿနာဖြစ်လာနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကိုကူကာပြီးရခိုင်အခြေစိုက်သတင်းတွေမှာရေးသားခဲ့ကြပါတယ်။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှမ်းမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုအသိုင်းအဝိုင်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
မနက်ဖြန်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီကနေ့လှုပ်ခတ်ခဲ့တဲ့ငလျင်သတင်းကိုဆက်ချင်ပါတယ်အေယာဝတီမြစ်ရဲ့အနောက်ဖက်ခြမ်းမှာတော့ဒီကနေ့မနက်ပိုင်းတုန်းကအင်အားအသင့်အင့်ရှိတဲ့ငလျင်ငယ်၄ကြိမ်လှုပ်ခတ်ခဲ့ကြောင်းမြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်ငလျင်ငယ်တွေဖြစ်တဲ့အတွက်ထိခိုက်မှုကြီးကြီးမားမားမရှိခဲ့ပေမဲ့လည်းငလျင်ဆိုတာကြိုတင်ခံမှန်းဖို့ခက်ခဲတာကြောင့်သတိထားဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကသတိပေးပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဇူလိုင်လ5ရက်နေ့မနက်9နာရီကနေမွန်းတဲ့ချိန်မတိုင်မီအတွင်းမြန်မာနိုင်ငံမှာပြင်းအား Richter scale 3.0 ကနေ 4.6 အဆင့်ရှိတဲ့ငလျင်ငယ်၄ကြိမ်လှုပ်ခတ်ခဲ့ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်မိုးစလာဌာနငလင်ဌာနခွဲကဒုတိယညွှန်ကြားရင်မူဒေါက်တာရင်မျိုးမင်းထွေးကငလင်လှုပ်ခတ်ခဲ့တာဟာနေရာဒေသတစ်ခုတည်းမှမဟုတ်ပဲ၄နေရာမှာလှုပ်ခတ်ခဲ့တာဖြစ်ကြောင်းအခုလိုပြောပါတယ
်9နာရီ17မိနစ်တောင်ဟာဟောမလင်းမျိုးရဲ့အရှိရှိတောင်ပဲ28မိုင်ရဲ့7နာရီ42ကတော့ကျောက်ဖြူမျိုးရဲ့အရှိတောင်ပဲ17မိုင်ခန့်အကွာတစ်ခုရဲ့နောက်ကျွန်တော်တို့10နာရီနဲ့6မိနစ်မှာကြတော့မြန်အောင်ရဲ့အနောက်တောင်ဘက်22မိုင်ပေါ့နော်အဲ့ဒီမှာရင်နောက်ဆုံးဟာက17နာရီ26ကလည်းမန်အောင်ရဲ့အနောက်တောင်ဘက်44မိုင်ဟုတ်ကဲ့၄ချိန်တရင်ထုတ်ပြန်ထားပါလိမ့်ခင်ဗျဒီကနေ့လှုပ်ထားတော့4.6ကတော့အများဆုံးဟုတ်ကဲ့
ဒီလိုငလင်ငယ်လေးတွေခက်စိတ်စိတ်လှုပ်ခတ်လာတဲ့အပေါ်မှာဒေါက်တာရင်မျိုးမင်းထွေးကအခုလိုတုံ့တက်ပြောဆိုပါတယ
်နေရာတနေရာထဲမှာပဲငလင်သေးလေးလှုပ်လာတဲ့ဆိုရင်ကြာရတော့အနီးပါဝင်ကျင်တော်ဝိုင်းမှာဆိုလို့ရှိရင်နည်းနည်းဒီလှုပ်ရှားမှု activity ကတက်ဝင်လာတဲ့အတွက်ကြောင့်မလို့ဒီကြိုတင်တတိပြုမှုတွေဆောင်ရွက်တဲ့နဲ့နောက်ကျွန်တော်တို့မြင်ကလေးကတော့တခြားသဘာဝဘေးလိုမျိုးပေါ့ကြိုတင်ခံမှန်းတွက်ချက်လို့မရဘူးတိတိကျကျပြောနိုင်ခြင်းမရှိတဲ့ disaster မျိုးဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်သူ့ရဲ့ငလင်းရဝင်းတခြားမှာဆိုလို့ရှိရင်ငလင်းသေးလေးတွေဒီတနေရာထဲမှာပဲမကြာခဏလှုပ်တယ်ဆိုရရှင်နော်လာလာနေနေတော့ချမ်းစီလာတဲ့သဘောမျိုးဆိုပြီးတော့တုံ့တက်လို့ရတယ်အခုဟာတော့ကျွန်တော်တို့ကတနည်းနဲ့တနည်းနေရာမတူတာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုဘာမှတော့သေးသေးချာချာပြောလို့မရဘူးခင်ဗျာ
မြန်မာနိုင်ငံမြင်းကလင်းကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်းကတော့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ
်နေရာမတူတဲ့အတွက်ကြောင့်မလို့တိတ်တော်လဲဟိုစိုးရိမ်စရာတော့မရှိပါဘူးရည်ရည်တစ်ခုတည်းကနေပြီးတော့လေအဲ့လိုမျိုးလေးဒီဆက်လှုပ်တာမျိုးမဟုတ်တဲ့အခါကျတော့ရံငလင်းကြီးကြီးမလို့ခင်တရက်နေ့ရက်သုံးလေးရက်ပေါ့ကြိုပြီးတော့အဲ့လိုငလင်းလေးတွေလည်းလှုပ်တတ်တဲ့ခါလည်းလှုပ်တတ်တာပဲဒါမှမဟုတ်ဘယ်နဲ့အကျိုးငလင်းလေးတွေ၄-၅ချိန်လောက်ပေါ့လှုပ်ပြီးတဲ့ခါကျတော့မှဟိုနောက်ပိုင်းပေါ့နောက်လာသုံးလလောက်ချီပြီးတော့မှပြန်လှုပ်ချင်တယ်လှုပ်တတ်တာပေါ့ဆိုတဲ့ခါကျတော့နည်းနည်းပြောဖို့တော့ခက်တာတနည်းအားလည်းမဟုတ်တော့ခါကျတော့ခုနပြောလို့စိတ်တော့စိုးရင်စရာမရှိလို့ပဲပြောရမှာပေါ့ဟိုတတိတော်လည်းထားရမှာပေါ့ဗျာဟိုမျိုးကြီးတွေရှိနေတဲ့ဟိုစကန်းပြည့်ပြည့်လူဟာတွေကတော့တတိထားရမှာကျွန်တော်2012တပိတ်ချင်းငလျင်လှုပ်ခဲ့တဲ့အပိုင်းကလွဲလို့ပေါ့အဲတော့ကြံတဲ့အပိုင်းတွေတော့များများကတော့တတိထားဖို့လိုတယ်အဲဒါတွေကတော့
ဒီနေ့လှုပ်ခတ်တဲ့ငလျင်ငယ်တွေမတိုင်ခင်ဒီလ3ရက်နေ့ကလည်းပြင်းအား Richter scale 3.6 နဲ့4ရှိတဲ့ငလျင်ငယ်နှစ်ကြိမ်လယ်ဝင်းနဲ့ Homeland မြို့အနီးမှာလှုပ်ခတ်ခဲ့တယ်လို့ဇွန်လ30ရက်နေ့ကလည်း Homeland မြို့အနီးမှာပြင်းအား 3.6 ရှိတဲ့ငလျင်တစ်ကြိမ်လှုပ်ခတ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဇန်နဝါရီလ12ရက်နေ့နဲ့14ရက်အတွင်းမှာတော့ဖြူမြို့ပတ်ဝန်းကျင်မှာဗဟိုပြုတ်ပြီးငလျင်ငယ်17ကြိမ်လောက်လှုပ်ခတ်ခဲ့ဘူးပါတယ်
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ကိုအီးမေးလ်ပေးပို့နိုင်ပါတယ် burmese@voanews.com ကိုပေးပို့နိုင်ပါပါနောက်ပြီးတော့ဒီဒုတိယပိုင်းဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမျိုးသမီးခန္ဓာသုတဆုံးလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25လိုင်းဒိုမီတာ31နဲ့ဖလိုင်းလိုမီတာ51တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိဖလိုင်းလိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇူလိုင်လ5ရက်တောက်ကြာနေ့ညရဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
အပိုလိုအမှတ်17ချီချဖို့အတွက်အပိုလိုမှတ်1ကနေစခဲ့တာပါအဲဒီအပိုလိုအမှတ်1မတိုင်ခင်ရတာ
သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်243ချိန်မြောက်အမေရိကန်လွတ်လပ်ရေးနေ့ကိုတော့မြို့တော်ဝါရှင်တန် DC မှာကျင်းပခဲ့တဲ့အခမ်းအနားမှာအမေရိကန်သမ္မတဒေါ်နယ်ထရန့်က Salute America ဆိုတဲ့စောင်ပုတ်နဲ့အမေရိကန်စစ်မှုထမ်းတွေကိုအထူးဂုဏ်ပြုခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဌာနရဲ့လက်အောက်ဟာဝိုင်အခြေစိုက်ဒီအာရှ Pacific Center for Security Studies APCSS ကလုံခြုံရေးဘာသာရပ်ဆိုင်ရာအာရှ Pacific ဒေသမှာ28နှစ်တာတာဝန်ထမ်းဆောင်ပြီးတော့စစ်တပ်ကနေအနားယူထားပြီးဖြစ်တဲ့မြမနွယ်ဘွားအမေရိကန်အမျိုးသမီးတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပေါမောက်ခဒေါက်တာမီမီဝင်းဘတ်ကတော့အခုလိုမျိုးသမ္မတဒေါ်နယ်ထရန့်ဂုဏ်ပြုတာကိုကျေးဇူးတင်ပေမဲ့နိုင်ငံကိုကာကွယ်ဆောက်ရှောက်တဲ့နေရာမှာတော့စစ်တပ်တစ်ခုတည်းမဟုတ်ဘူးလို့ပြောပါတယ်အကြောင်းဆုံးကတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင် Cause it only serves to make me more determined to achieve my final goal.
Today, just as it did 243 years ago, the future of American freedom rests on the shoulders of men and women willing to defend it. We are proudly joined tonight by heroes from each branch of the U.S.
Armed Forces. The United States of America is the American nation. နိုင်ငံကိုအကာအကွယ်ပေးဖို့ဝန်မလေးကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေရဲ့ပခုံးပေါ်မှာရှိခဲ့သလိုဒီကနေ့မှလည်းဒီအချိန်နဲ့အတိုင်းပါပဲဒီနေ့ညဂွန်ယူစွာဒီအခမ်းအနားမှာကြည်ရည်လေးတက်တွေကိုကိုစားပြုကြတဲ့သူတွေဒီနေရာမှာကျွန်တော်တို့နဲ့အတူရောက်ရှိနေကြပါတယ
်အဲ့ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဇူလိုင်လ4ရက်နေ့မှာချက်ရောက်ခဲ့တဲ့အမေရိကန်ရဲ့243ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမေရိကန်နိုင်ငံလွတ်လပ်ရေးအတွက်ပေးဆပ်ခဲ့ကြတဲ့နိုင်ငံရဲ့စစ်မှုထမ်းအမျိုးသားအမျိုးသမီးတွေကိုဂုဏ်ပြုပြောဆိုခဲ့တာပါခုလိုလွတ်လပ်ရေးအခမ်းအနားမှာပထမဦးဆုံးမိကွန်းပြောကြားတဲ့အမေရိကန်သမ္မတတဦးအနေနဲ့ဒီနှစ်သူ့ရဲ့ဆောင်းပုဒ်ကတော့ Salute to America အမေရိကန်ရဲ့လွတ်လပ်ရေးကိုအသက်ပေးကာကွယ်ဆောက်ရှောက်ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ဆောင်းပုဒ်နဲ့ပတ်သက်လို့မြန်မာနယ်ပေါ်အမေရိကန်အမျိုးသမီးတဦးလည်းဖြစ်အမေရိကန်ကာကွယ်ဌာနလက်အောက်ရှိHawaii Achisai Asia Pacific Center for Security Studies မှာလုံခြုံရေးဘာသာရပ်ဆိုင်ရာအာရှ Pacific ဌာနမှာ28နှစ်တာမှုထမ်းဆောင်ပြီးအခုစစ်တပ်ကနေအနားယူသွားပြီးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချခဲ့ပါတယ်
သမရာခွန်ပြောတဲ့ဥစ္စာကျွန်မအရင်ကကျေးဇူးတင်ပါတယ်ဒီလိုဆိုကျွန်မတို့စစ်တပ်တပ်မတော်ရဲ့ပါဝင်မှုပေါ့နော်sacrifice လုပ်တဲ့အတွက်ကြောင့်မလို့အသီးမှပြရကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့လည်းနိုင်ငံတော်ကာကွယ်ရေးဆိုတာအနိုင်ငံတော်လုံခြုံရေးကာကွယ်ရေးဆိုတာစစ်တပ်တစ်ခုတည်းနဲ့မပြီးပါဘူး diplomat နော်စံတမလူမျိုးတွေဆိုလို့ရှိရင်သူက first line of defense ပါပဲဆိုသူတို့လည်းပါဝင်ပါတယ်နောက်တော့ကျမတို့ဒီမှာ homeland security ကလည်းပါဝင်တယ်ကျမတို့မှာမိသက်စုကြည့်ပါလားခင်ဗျ 9/11 မှာအများကြီးသေဆုံးသွားတယ်ဒီစားလူတွေကဒီမှာ attack လုပ်ခံဖြစ်တဲ့ခါကြတော့လေအကြမ်းဖက်မှုအတိုက်ခံရတဲ့အခါမှာသူအများကြီးအသက်ပေးရှုံဆုံးသွားတယ်နောက်ပြီးတော့လည်းသူတို့လူတွေရဲ့အချိန်မှာကဲနေတဲ့အခါမှာသူတို့ဒီနေ့အထိယောဂတွေရနေတာလည်းရှိနေတယ်သိရပါတယ်ဆိုတော့ကျမကျေးဇူးတော့တင်ပါတယ်ဒါပေမဲ့နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံမှုကကျမတို့စစ်တပ်တစ်ခုတည်းနဲ့မပြီးပါဘူးအဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့ဒီနေ့အဖြစ်တော့ သမ္မတထရမ့်ကနောက်ထပ်သူ့မိကွန်းထဲမှာပြောသွားတယ် one nation ပေါ့နော်တနိုင်ငံလုံးအနေနဲ့ဒီနိုင်ငံရဲ့ကာကွယ်ရေးနိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့တုတက်ဖွံ့ဖြိုးရေးအတွက်စုပေါင်းဆောင်ရွက်ရမယ်သဘောပေါ့အ
ဲ့ဒီဥစ္စာဟုတ်ကဲ့ကျွန်မသူအဲ့ဒါဗာလဲသူ့နဲ့သဘောတူပါတယ်ဟုတ်ကဲ့ဒီနိုင်ငံတော်ရဲ့တိုးချဲ့ရေးကဟိုဗာလဲ one agency ဗာလဲစစ်တပ်နဲ့တခုတည်းလည်းမပြီးပါဘူးဟိုနောက်ပြီးစီးပွားရေးဌာနတခုတည်းလည်းမပြီးပါဘူးအားလုံးအတူတူလက်တွဲပြီးတော့ပူးပေါင်းပြီးတော့လုံမှတာဓာတ်ရီအောင်မြင်ပါလေ
အဲ့တော့ဆန္ဒခံပြောသွားတဲ့ဥစ္စာမှန်ပါလေနောက်တစ်ခုမေးချင်တာကပါလို့ဟိုဒေါက်တာမီမီဝင်းဘက်ကအခုစစ်တပ်ကနေအနားယူသွားပေးမယ်လို့လေစစ်မှုကြမှာပေါ့နော်ဒူပိုမူကြီးဖြစ်28နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုအမေရိကန်လွတ်လပ်ရေးနေ့ကြာရောက်တဲ့နေ့မှာပေါ့နော်ဟိုဘယ်လိုခံစားရပါလဲမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတူအနေနဲ့ပေါ့နော
်ဟုတ်ကဲ့ဒီချိန်မှာဆိုလို့ရှိရင်တော့ကျမအမြဲတမ်းပဲဗာလေဒီကျမ adopted country ပေါ့နော်ဒီမွေးစားရတဲ့နိုင်ငံကျမကိုနောက်ပြီးတော့အများကြီး opportunity အခွင့်အရေးတွေပေးထားတဲ့နိုင်ငံတော်ယူအရင်နဲ့ကျေးဇူးတင်ပါတယ်အဲ့ဒီချိန်မှာကျမဒီနေ့အောင်မြင်တဲ့ဥစ္စာတွေအားလုံးကျမရဲ့ဗာလေပညာရေးအတွက်ထောက်ပံ့ပေးထားတာဒီဥစ္စာကျမရဲ့အာမေကစစ်တပ်ကပေးထားတဲ့အကြောင်းကိုကျမဒီဥစ္စာကိုစတင်ပြီးတော့ဒီအခွင့်အရေးတွေရလာတဲ့ဥစ္စာတွေတွေ့ရတာပါအဲဒီကြောင့်ဆိုကျမဒီ course of July ဆိုရဲဥစ္စာကျမရဲ့ကျမရဲ့မိသားစုအတွက်ကအရင်ပဲကြံပြီးရှိပါတယ်အဲ
့တော့စစ်ဗျူတန်းအသက်ဟို28နှစ်ဒါအတွေ့မှာပေါ့နော်သမားထရမ့်ပြောသလိုပေါ့နော်စစ်ဗျူတန်းတွေအနေနဲ့အသက်ပေးဆွန့်လွတ်ပြီးတော့အနေနာခံပြီးတော့နိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့လွတ်လပ်ရေးအတွက်တက်ခိုက်ပေးကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဟိုဒေါက်တာမီမီဝင်းဘတ်တူရဲ့ဒီအမြင်ပေါ့နော်ကိုယ့်ရဲ့ဒီ Hawaii Pacific Center မှာလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြလို့ရမှာရှင
်ဟုတ်ကဲ့ရှင်ကျမပြောခုနပြောသလိုပါပဲဟိုကျမတို့ကဗာလေဒီစက်တက်ချဲဝင်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အဆက်ပေးပြီးတော့ဒီနိုင်ငံတော်ကာကွယ်နိုင်ငံတော်ကာကွယ်မယ်လို့ဆုံးဖြတ်ထားပါတယ်အဲ့ဒါအတွက်ကိုဒီကျမတို့ထရမ့်သူကအတိမတ်ပြူတာအရန်ဝမ်းသာမိပါတယ်ကျမတို့ကအခုပါစစ်တပ်ထဲဝင်လေဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ပြီးတော့ဆောက်ရှောက်ပါမယ်လို့ကျမတို့ commitment ပေါ့နော်ပေးပါတယ်အဲ့ဒီလိုစာကိုဆိုကျမတို့ပြင်နာမကပါဘူးတခြားဝန်ထမ်းတွေပေါ့နော်ဟို diplomatic ဆိုလို့ရှိရင် Santa Maria နောက်ကြ Homeland Security ကလူတွေနောက်ပြီးတော့ဟိုဗာလဲ CIA ကလူတွေလေလက်သူတို့ဒီတာဝန်ထမ်းဆောင်ပွဲဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်လို့သူတို့လည်းဟိုရင်တစ္ဆာဆိုပါပါတယ်။ကျမခုနပြောသလိုပဲဒါနဲ့ကျမတို့စစ်တပ်ကလူတွေမကပါဘူးဒီပဲဒီ constitution ကိုပါလေကျမတို့ရဲ့ constitution United States ရဲ့ constitution ကို defend and protect ဆိုတဲ့သူတို့ oath ကိုသူတို့ယူထားပါတယ်။ကျမကျေးဇူးတော်တင်ပါတယ်ဒါပေမဲ့ကျမတို့ဖွဲ့တယ်မဟုတ်ပါဘူးလို့ကျမပြောချင်ပါတယ်။
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပေါ့နော်ဒီအမေရိကန်ရဲ့လွတ်လပ်ရေးတမိုင်းမှာပေါ့နော်ပေါ်မှုမိမိဝန်ပတ်အနေနဲ့သဘောအကျဆုံးကဘယ်သူပါလဲရှင်လွတ်လပ်ရေးတမိုင်းမှာပေါ့နော်အမေရိကန်ရဲ့လွတ်လပ်ရေးအတွက်တိုက်ခိုက်ပြီးတဲ့လူတွေပေါ့နော် your hero ပေါ့
ပထမဆုံးတော့ကျမတို့ကတော့ကျမတို့ဟိုဗိုလ်ချုပ်အောင်ဆန်းမြန်မာနိုင်ငံရဲ့ဗိုလ်ချုပ်အောင်ဆန်းလို့ပဲကျမတို့ဒီမှာ George Washington General George Washington ရှိပါတယ်အဲသူကလည်း General ပေါ့နော် British ကိုတိုက်ပြီးတော့ United States ကိုလွတ်လပ်အောင်လုပ်သွားတဲ့ပုံကိုတယောက်ပါပဲဒါပေမဲ့ကျမသူပို့ပြီးတော့ကျမကိုသူက hero ဖြစ်တယ်ဆိုတာသူပထမဆုံးဒီဟိုတမရဖြစ်လာတယ်ဖြစ်လာတဲ့အခါမှာသူ့ကိုလူတွေကပြောတယ်တသက်စာပေါ့နော်နေဖို့ပြောလိုက်တယ်အဲ့ဒီအချိန်မှာသူကပြောတယ်မဟုတ်ဘူးတဲ့တို့ကတဲ့တမင်ကဒီဘရင်ရဲ့အာနာစီစနစ်အောက်ကလွတ်အောင်လို့လုပ်တဲ့အခါဒီမှာကြားတဲ့အခါကျငါတယောက်တည်းငါကဘရင်လိုမျိုးမလုပ်ချင်ဘူးတဲ့သူကဒီ president လိုပဲတာဝန်ထမ်းဆောင်ပြီးတော့သူပြေပါလို့အဲ့ဒါနေရပြီးလို့ရှိရင်သူ့ဘာသာအတေချာပြန်ထွက်ပြီးတော့သူ့ဘာသာ citizen ပြန်လည်ရေပေါ့နော်သူ့ဘာသာတိုင်းပြည်ပြည်သားနဲ့ပြန်ပြီးတော့နေမယ်လို့သူပြောရတယ်အဲ့ဒီဥစ္စာနဲ့စပြီးတော့ဒီ United States ရဲ့ the mind ပေါ့နော်နောက်ပြီးတော့ culture political culture နိုင်ငံရေးဒလိတထအဲ့လိုပဲဖြစ်လာတာဆိုအဲ့ဒါအတွက်ကိုကျွန်မဟို General George Washington အရင်မဲ့လေးစားပါ
တော်လှန်ရေးအစီအစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြောနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်ရဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့စာတင်ဇယိတ်ကျောင်းအကျွေးတွေတင်နေတဲ့ကျောင်းသားတွေအတွက်တထည့်ကြီးတူကနေအကျွေးပြန်ဆက်ပေးတာနောက်ဘွေးရဖို့အတွက်ကျောင်းကျွေးဘလောက်များများချီရပါသလဲဆိုတဲ့အကြောင်းကိုတော့ကိုအောင်အောင်ကဒီသတင်းပတ်ရဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်အမေရိကန်ပြည်အောင်စုဟာဆိုရင်အကျွေးစနစ်နဲ့လက်ပတ်နေတာဖြစ်ပြီးအမေရိကန်နေအနေနဲ့အင်ဝယ်တဲ့အကျွေးကျောင်းစီအကျွေးဈေးဝယ် credit card အကျွေးကာအကျွေးစသဖြင့်လစဉ်ပြန်ပေးဆက်နေကြရပါတယ်အဲ့ဒီထက်မှအများဆုံးတည်ရှိနေတဲ့အကျွေးကတော့အိမ်ကျွေးဖြစ်ပြီးတော့ကျောင်းစီအကျွေးကတော့ဒုတိယလိုက်ပါတယ်ဒီထဲကကျောင်းဆရာဆရာမအပါအဝင်ဝင်ငွေနဲ့အစိုးရဝန်ထမ်းတချို့တွေကတော့ကျောင်းကျွေးလျှော်ပြဖို့အတွက်လျှောက်ထားပိုင်ခွင့်ရှိတာကြောင့်အကျွေးပြန်ပေးစရာမလိုပေမဲ့2019ခုနှစ်မှာပွဲရတဲ့ကျောင်းသားကျောင်းသူတွေက400လောက်ဟာဘာကြောင့်ကျောင်းကျွေးပြန်ပေးစရာမလိုတာပါလဲအမေရိကန်44သန်းကျော်မှာသူတို့ကျောင်းစီအတွက်အစိုးရဒါမှမဟုတ်ဘန်တွေကနေခြေယူပြီးကျောင်းတက်ရတာကြောင့်ကျောင်းကျွေးတင်နေကြပါတယ်သူတို့ပွဲရပြီးတဲ့ခါမှာတော့ဒီကျွေးတွေကိုလာစဉ်အရေးကြပြန်ပေးဆက်ကြရတာတချို့ဆိုရင်သူတို့လုပ်ငန်းခွင်ကနေအငိမ့်စားယူတဲ့အထိဒီကျွေးတွေကိုပြန်ဆက်နေကြရုံမှာဒါပေမဲ့လည်းကျောင်းတက်ရတဲ့အတွက်တင်တဲ့ကျွေးတွေကိုပြန်ဆက်ပေးမဲ့သူရှိမယ်ဆိုရင်တော့ဒါဟာဖျားပေးတဲ့ဆုလက်လို့တော့တင်စားပြောကြမှာပါယင်းဒီမြို့နယ်မှုလုပ်ငန်းရှင်တထည့်ကြီး Robert Smith က
Men of Morehouse, you are surrounded by a community of people.
Morehouse College ကျောင်းသူကျောင်းသားတွေကိုပြောချင်တာကဒီလိုနေထူးနေမြတ်စောင့်ခြင်းပေးမဲ့ပဝန်းညင်ကောင်ရှိနေတယ်ဆိုတာပါ။ဒီနိုင်ငံမှာမိသားစုမျိုးဆက်80မြောက်အနေနဲ့ပြောချင်တာကတော့ဒီကနေ့ဘွဲရရှိသူတွေအတွက်အထောက်ပံ့ကောင်းပေးလိုတာပါ
။မေလ19ရက်နေ့မှာကျင်းပတဲ့ Georgia ပြည်နယ် Atlanta မြို့က Morehouse College ဘွဲ့နှင်းသဘင်အခမ်းအနားအတွင်းမှာပရဟိတအလူရှင်တဦးဖြစ်တဲ့တန်းကျွယ်တထေးကြီး Robert Smith ကအခုပွဲယူထားတဲ့ကျောင်းသားကျောင်းသူတွေအနေနဲ့တင်ရှိနေတဲ့အကျွေးတွေကိုသူဆက်ပေးရမယ်လို့ပြောလိုက်ပါတယ်
။ I know my class will make sure they pay
ဒီကျောင်းသားကျောင်းသားဟောင်းတွေအနေနဲ့အခုဘွဲရကျောင်းသားတွေအတွက်အထောက်အကူဖြစ်စေကြပါမယ်။ Morehouse ညီနောင်ကျောင်းသားချင်းအနေနဲ့ရှေ့လျှောက်ပြီးတော့လဲညီသူညီမအခွင့်အရေးရအောင်လုပ်ရပါမယ်။ကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်လှူဆောင်ပေးခဲ့သလို American Aimet အကောင့်ထဲပေါ်လာဖို့ကိုလည်းဆောင်ရွက်သွားပါမယ်။
ပွင့်နေတဲ့ပင်ခန္ဓာပြီးမှာတော့ထောင်ထဲချီတဲ့ကျောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့ရောဒီသတင်းစကားကြောင့်အလွန်ပျော်ရွှင်ခဲ့ကြတယ်လို့ဆိုပါတယ်ကျောင်းသားတဦးက
It feels so surreal. I remember when he said it during his speech.
တကယ်ကိုအိမ်မက်လိုပါပဲ။ "तू အဲ့ဒီလိုပြောလိုက်တုန်းကဘေးမှာရှိတဲ့သူတွေကိုလှည့်ကြည့်ပြီးကိုကြားခဲ့တာဟုတ်မှဟုတ်ရဲ့လား"လို့တောင်ပြန်မေးနေမိပါတယ်။တကယ်ကိုအံ့ဩမှင်သက်သွားပြီးဒါဘဝမှာရရှိတဲ့အကောင်းဆုံးလက်ဆောင်ပါ
Robert Smith ဟာကျောင်းအတွက်လဲဒေါ်လာတန်းခွဲလှူဒန်းတယ်လို့2019ခုနှစ်ဘွဲ့ရကျောင်းသားကျောင်းသူတွေတင်ရှိတဲ့အကျွေးဒေါ်လာတန်း40ကိုလဲလှူဒန်းခဲ့တာပါ Morehouse College ဟာ African American တွေသာတက်ရောက်တဲ့ကျောင်းဖြစ်ပြီးပြည်သူအခွင့်အရေးလှူရှာမှုခေါင်းဆောင် Martin Luther King Jr. ဆိုရင်လဲအဲ့ဒီကျောင်းကနေဘွဲ့ရရှိခဲ့တာပါ American ပြည်အောင်စုမှာတော့အခုလိုကျောင်းသူကျောင်းသားတွေရဲ့အကျွေးတွေကိုဆက်ပေးရမယ်ဆိုတဲ့သတင်းဟာနိုင်ငံတော် Holy Day ဖြစ်သွားပါတယ်American Tech တို့ college တွေမှာရာဂဏန်းတက်ရောက်ပညာသင်ကြားနေတဲ့မြန်မာကျောင်းသားကျောင်းသူတွေကလည်းအခုလိုအခြေအနေမျိုးနဲ့သာကြုံကြိုက်မယ်ဆိုရင်ဒါဟာဘလောက်အထိဘဝအတွက်အထောက်အကူဖြစ်စေမှာပါလဲ Arizona ပြည်နယ်မှာသူနာပြုဆိုင်ရာဘာသာရပ်သင်ကြားနေတဲ့မက်ဂျီမီစင်ကတော့အခုလိုပြောပါတယ
်အများကြီးအထောက်အကူဖြစ်စေတယ်ဘာဖြစ်လဲဆိုတော့ဟိုကကျောင်းတက်တော့စနေရဟိုပေးတဲ့ဥစ္စာကိုလည်းပေးဖို့ worry ဖြစ်ရတယ်ကျောင်းကိုအကုန်လုံး focus လုပ်မလို့တော့အကဲကျောင်းကတာပေးလို့ရှိကွာဟိုဆိုရှယ်ရှူနဲ့ဘာမှစိတ်မပူဘဲနဲ့ graduation ဖြစ်နိုင်တယ
်အခုရောဒီကျောင်းအကျွေးဘယ်လောက်ရှိပါလဲ
ဟုတ်ကျောင်းအကျွေး2000ကျော်ကျန်သေးတယ်အဲ့ဒါပြီးခဲ့တဲ့တစ်နှစ်လုံးပေးထားတဲ့ပြီး2000ကျော်ကျန်သေးတယ
်ဆိုတော့တစ်နှစ်စာအတွက်ပဲရှိသေးလား2000က
ကျောင်းကဟုတ်2000ကျော်အော်ဒါ3000နီးပါးယူထားတယ်ပြီးခဲ့နှစ်ကကျောင်းမတက်တော့အဲ3000ဥစ္စာကိုဆက်တာ2000ကျွဲလောက်ကျန်သေးတယ်တစ်နှစ်ထဲတည်းပြန်ဆက်တာရဲ့အများကြီးဘာဖြစ်လို့ထုတ်ရလဲဆိုတော့ကိုကကျောင်းတက်တဲ့ degree ရောမူကြည့်တဲ့ကျမတက်ခဲ့တဲ့ degree ကအလုံးလုံးလို့မရအောင်အကုန်လုံးကကျောင်းပဲ focus လုပ်ွားကျောင်းတက်တဲ့ပြီး clinic တွေဆင်းရတော့နေစရိတ်ကောစားစရိတ်ကောဥစ္စာပေးရသေးတယ်ကျောင်းတက်တဲ့ပြင်ကျောင်းစရိတ်ကောစာအုပ်တွေပါရောအကုန်ပေးရပြီဆိုတော့အကုန်လုံးပေါင်းအတွက်ကို3000နီးပါးထုတ်ရတဲ့အကြောင်းစာတက်တော့ ဆရာဟိုဘယ်နှစ်နှစ်ကျောင်းတက်ရမှာပါလဲအာဒီကရက်၄နှစ်တက်ရမယ်ဆရာအားလုံးဆိုလို့ရှိရင်တော့3လောက်ကျမယ်သဘောပေါ့နော်အပါဝင်ချင်းတို့စားဒီကူဘောယူလာရဲ့ဘယ်လောက်ကြာကြာတက်ချင်လဲပေါ့မူတိုင်းဟိုအလျှော့အတင်လုံးလို့ရတယ်ဟိုဒါဒါမဲ့အကုန်လုံးစုစုပေါင်းလိုက်လို့ရှင်တော့အဲ့လောက်ကြာတယ် နောက်တစ်ခုကလေအခုလိုမျိုးကျောင်းနေပါတယ်တက်တယ်ဆိုတဲ့အခါကျတော့အထူးသဖြင့်ဒီလိုမျိုးငွေချီးလို့ရတယ်ဆိုတာကဒါဝင်ငွေနဲ့ကျောင်းသားကျောင်းသူတွေအတွက်ပေါ့ဆိုတဲ့အခါကျတော့ဒီကျောင်းမှာပဲဖြစ်ဖြစ်တခြားနေရာတွေကပဲဖြစ်ဖြစ်
အများစုလျှောက်ရတာဟိုဟိုက်စကူးတက်တုန်းကလျှောက်ခဲ့ရတယ်အဲ့တုန်းကရတယ်ပြီးတော့အိုဗာတိုင်းကရရလို့လည်းရှင်မရရလို့လည်းရှိတယ်1 semester 2 semester လောက်ကတော့အကောပေါ်တောင်းဆိုစေးဖြစ်သွားတယ်ပါဆိုဂရန့်တေးရခဲ့လို့ဆိုတော့ဒီကိုအင်အောင်ကိုဘလောက်ဒီကျောင်းစီးအတွက်ထောက်ပံ့ပေးတာမျိုးရှိလဲဟုတ်ဒီစတူဒန့်လုံးထုတ်ထားတာ3000ကျော်ဆိုတာမိမိတယောက်ထဲထုတ်တာမိမိရဝင်ဝင်လည်းမရှိဘူးဟိုမှာကျောင
ဟုတ်ကဲ့ဒီအမေရိကန်မှာဆိုလို့ရှိရင်တော့ အခုလိုမျိုးဒီចောင်းတက်တဲ့အခါမှာចောင်းသားတွေကြုံတွေ့နေရတဲ့အကျွေးနဲ့ပတ်သက်ပြီးတော့ဒါဟာလည်းပြဿနာကြီးတစ်ရပ်ပေါ့လေဒါကြောင့်မလို့အခုဒီလာမယ့်သမ္မတရွေးကောက်ပွဲပေါ့2020သမ္မတရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းပဲအထက်လိုတော့မှဘာနီဆန်ဒါစ်တို့ဘာတို့ကနေပြီးတော့ဒီចောင်းအကျွေးနဲ့ပတ်သက်ပြီးတော့သူသာသမ္မတဖြစ်မယ်ဆိုရင်ပေါ့လေចောင်းအကျွေးတို့ဘာတို့ရှော်ပြစ်ဖို့ဆိုတ
过头他追杀的多娃的呀，多娃没人在那路啊，真的嘞。有江西个人在那路啊，都女的说，追的卡位的卡的卡位，他就要帮忙帮帮他说，哎，没被落实的啊，就是弄在这哦，你张大伯的啊 ，interest 弄的哦，我觉得哦，咱们他有了嘛，西路西街路是俺路不被封，不被埋没。
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆောင်လေးအမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာအသစ်တင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
လွန်ခဲ့တဲ့1950လောက်ကလူသားတွေလကဘာပေါ်မှာခြေချနိုင်မှုအတွက်အဓိကသဲယူပို့ဆောင်ပေးခဲ့တဲ့အပိုလိုအာကာသယဉ်အကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။လူသားတွေရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုကလဘော်ကိုရောက်အောင်သွားပြီးခြေချနိုင်ရတာဖြစ်ပါတယ်။ဒီအောင်မြင်မှုဟာ NASA American အာကာသစူးစမ်းလေ့လာရေးအဖွဲ့ရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုလို့NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်ဒီအပိုလိုအစီအစဉ်ကိုဘယ်လိုစတင်ခဲ့တာပါလဲ
အမေရိကန်ပြည်ထောင်စုရဲ့34ရောင်မြောက်ကင်မရာ Dwight Eisenhower လက်ထက်ကဒီအပိုလိုအစီအစဉ်နဲ့လဘော်ကိုလူသားတွေခြိချဖို့အတွက်ကိုစတင်ပြီးဖြန့်စီခဲ့ပါတယ်နောက်ပြီးတော့35ရောင်မြောက်အမေရိကန်ကင်မရာ John F. Kennedy ကအမေရိကန်ကွန်ဂရက်စ်မှာကဘာအတိကြီးညာခဲ့ပါတယ်လကဘာပေါ်လူတွေပါရောက်ချီချပြီးတော့ Bay Under ကင်းစာနဲ့ကဘာမြေပေါ်ကိုပြန်လာရန်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အာကာသနဲ့တိတ်ပန်ဤပညာအမျိုးသားစီမံကိန်းကိုသူစီစဉ်ခဲ့တာပါ
အပိုလိုအစီအစဉ်မှာအာကာသယဉ်ပေါင်းဘယ်နှစင်းရှိပါသလဲ
အပိုလိုပရိုဂရမ်ပေါ့နော်လကဘာကိုစူးစမ်းလေ့လာဖို့
Babu at season or Tangua Chows at the Kunema, Sagabi, Tangua Kunefak Nakunema, Apollo, Masakonin in a Labo, Lucinbi, Tepa, Chele, and Yadon Dime, Lak, Tuakayi, Singo, Sotakera, Chipare. Apollo Tika neighbor, Apollo Sakoneti, Gonjazi Aloha, Aku, Leshi, Natane, Sagogu Ne, Mune, Dwalai Lucy Lucy, American Dollar, Tan Town, Mountiangaze, La Gonga Biroma. The Labo, Ludari, Chichabo, Drago, Josaga, Totong, which is Kong Java, Davi Mele, Tepane, Agata, Tutitana, Nipina, Aumi, Mutas, Goana, Danelo, Janotin, Timare.
Apollo Agata, Setine, Labo, Simbo, Balo, Josaka, Jarisrago, Giama.
Apollo, a mat sette Chichabo, Drag, Apollo, Matikani, Sagarava. Apollo, a matte, Matangara, Mat, Domiani. အဲ့ပြလာစင်းရင်တွေကိုဒင်းနေလေးစပြီးတော့စမ်းနေကြပါပြီဒါပေမဲ့အပိုလိုတစ်စားလိုက်တဲ့အခါကျတော့ဒီရေမှုတုံးဦးပေါ့နော်အပိုလိုအာဂတယင်တွေကိုထည့်ပြီးတဲ့အခါကျတော့မြေကြီးပေါ်မှာပဲစမ်းပါသေးတယ်ပြစ်တောင်မတင်သေးပါဘူးအဲ့စမ်းတဲ့အချိန်မှာပဲလျှက်စစ်ရှော့ကြပြီးအဲ့ဒီအာဂတယင်မှုတုံးဦးဆိုကဘာပေါ်မှာချက်ချင်းကိုမိလောင်ပြီးဆုံးသွားကြပါတယ်ဒါပေမဲ့သူတို့ဒီအစီအစဉ်ကြီးကိုမ ချက်အပေါ်လိုခုနှစ်တူနဲ့ပြည့်မဲ့ဒုံမြန်နေလာစင်းနေကိုတခုချင်းစီကဘာပတ်လမ်းကြောင်းထဲမှာစမ်းတက်ခဲ့ကြပါတယ်ဒါအပြင်ဒီအပေါ်လို၈ဆိုလို့ရှိလို့ချင်းအာဂတယင်မှု၃ဦးကိုလာကဘာအရောက်တောင်ပို့ခဲ့ပါသေးတယ်ဒါပေမဲ့လာဘုံမစင်းခဲ့သေးပါဘူးသူကစမ်းလုံးရှိပါသေးတယ်ဒါပေမဲ့ဒီအပေါ်လို၈ဆိုရင်လာမြန်တစ်ပြင်အထက်မှာ90ကြာလောက်နေခဲ့ပြီးလာပတ်လမ်းကြောင်းကို10ပတ်လောက်ပတ်ပြီးတော့တောင်မှပြန်လာပါတယ်စင်းဖို့တိတ်ပြီးတော့မတည်ကြသေးတဲ့အတွက်စမ်းတက်နေတာပဲရှိပါသေးတယ်။နောက်အပိုလို6ဆိုလို့ရှိရင်လာစင်းရင်လာပြန်ရင်ဒီကိုကဘာပတ်လမ်းကြောင်းထဲမှာပဲပြန်ပြီးတော့စီစဉ်ပါသေးတယ်။အဲ့တော့တော်တော်ကိုစိတ်ချပြီဆိုတော့မှအပိုလို7ကလာဘုံစင်းတာဖြစ်ပါတယ်။အပိုလို10ဆိုလို့ရှိရင်လာမျက်နှာပြင်နာကိုပေ9000ဆိုတော့ကတ်ရောက်တောင်ရောက်တော့မှာပါ။ဒါပေမဲ့မစင်းကိုမစင်းလိုက်ပါဘူး။မတည်ကြသေးတာနဲ့ပြန်လာပါတယ်။အဲ့အပိုလို7ကြာမှလာဘောလူသားတွေချီချနိုင်တာဖြစ်ပါတယ
်။ကဘာဘောကနေလာဘောအရောက်သွားဖို့အတွက်အဆင့်ဆင့်စမ်းသပ်မှုတွေလုပ်ခဲ့ရတာပါ
။လာပအာကာသယင်နဲ့လာဘောဆင်းတဲ့ယင်ကိုကဘာကနေတန်းဆင်းလို့မရပါဘူး။ကဘာနဲ့မိုင်းနှစ်သိန်းခွဲအကွာမှာရှိတဲ့အပိုလိုအာကာသယင်ကိုပြစ်တင်ဖို့ဒုံးပြန်ဒီဇိုင်းလုပ်ခဲ့တာ Little Joe 2 Satan 1 Satan 1B နဲ့နောက်ဆုံး Satan အမှတ် 5 တုံးယင်နဲ့ထိပ်ဖူးတွေမှာဒီလာပဆင်းဒီနေ့ယင်ဘူးတအုံးဦးစလုံးကိုပို့ဆောင်ပေးခဲ့တာပါအပိုလို4အပိုလို5အပိုလို6အပိုလို9နဲ့ပြည့်မဲ့တုံးယင်လာစင်းယင်တို့ကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာစမ်းတက်ခဲ့ကြရပါတယ်အပိုလို8ဟာအာကတယင်ဘူး3ဦးကိုလာကဘာအရောက်ပို့ပေးခဲ့ပါတယ်ဒါပေမဲ့လာမြင့်နှစ်ပြင်အထက်မှာ90ကြာလာကို12ပတ်လောက်ပတ်ပြီးတော့မှပြန်လာကြပါတယ်လာပုံမစင်းခဲ့ပါဘူးအပိုလို9ဟာလာစင်းယင်လာပေါ်ကနေပြီးတော့ပြန်တက်တဲ့ယင်တွေကိုကဘာပတ်လမ်းကြောင်းတဲမှာပဲပတ်ဆန်းခဲ့ပြီးတော့အပိုလို30ဟာလာမျက်နှာပြင်နဲ့အနည်းဆုံးပေ9000အထိပြန်တန်းခဲ့ပါတယ်ဒါပေမဲ့အပိုလို17ကြာမှာလာပေါ်လူသားများခြေချခဲ့နိုင်ပါတယ်အပိုလို12 13 14အပိုလို15ပေါ်မှာလူနာရိုဗာဆိုတဲ့ကားလေးနဲ့လာပေါ်မှာမောင်းနှင်ပြီးသူတည်တနာလုပ်ခဲ့ကြပါသေးတယ်အပိုလို16နဲ့1989မှာအပိုလို19နဲ့ဒီအပိုလိုအစီအစဉ်ကိုအဆုံးသတ်ခဲ့ကြပါတယ
်အပိုလိုအစီအစဉ်ကနေဘာတွေလှုပ်ဆောင်ခဲ့ပါလဲနော
်ဒါပေါ်အကြောင်းနမူနာတွေပေါင်း1000လောက်ကိုအပိုလိုအစီအစဉ်17 12ပြီးတော့13ကတော့ဒီလာပေါ်ရောက်ခံနေမှာဒီအောက်ဆီဂျင်ပေးတဲ့ဆက်ပြတ်သွားတဲ့အတွက်ချက်ချင်းပြန်လာတဲ့အတွက်13နဲ့မရောက်ခဲ့ပါဘူး14 15 16နဲ့အလုံးပေါင်း6ချိန်တီတီလာပေါ်ဆင်းသက်ခဲ့ပြီးတော့လာပေါ်မှာရှိတဲ့ကျန်းမာမှုကပေါင်1000ကိုတည်လာတဲ့အပြင်လရဲ့ဇီဝဘူမိဗေဒဓာတုဗေဒယူဘဗေဒရုပ်တဘောတရားတွေအကုန်လုံးကိုတိုင်းထွားခဲ့ကြပါတယ
်အပိုလို17ယင်နဲ့အတူလိုက်ပါသွားတဲ့ယင်မှုက3ယောက်ပ
ါအပိုလို17ယင်မှု3ဦးတည်းကလဘောပထမဦးဆုံးခြိချတဲ့အာကာသယင်မှုက Neil Armstrong ဖြစ်ပါတယ်2012ခုနှစ်မှာအသက် 82 နှစ်မှာသူဆုံးသွားပါပြီဒါကြောင့်ဒီထိန်းချုပ်အာကာသယင်လပ်ပိုက်မောင်းနေတဲ့ယင်မှုဖြစ်တဲ့ Michael Collins နဲ့လာဘောဒုတိယဆင်းတဲ့ Agatayimubas Aldrin aro July la 20 ye ni ma la bo sin ne 50 pi ni ma ro Blue Kennedy Space Center ma pyan twei pi 50 myaw bwe a ni ne thulo bwe lou ma phit par de Agatayimu Neil Armstrong ga la bo wo di July la 20 ye ni ma chi cha lai de a chein ma lu ti yaw a twet chi lan tan lan phit pe me lu da a lou a twet a lon ji ma de aung myin mu chi lan di lo pyo kae par de
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေတင်ရာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့နော
်။ထိုခေတ်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေတာဖြစ်ပြီးမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။တော်ရရှင်များရှင် VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA ရဲ့ Mobile Application တွေကို Download ထည့်သွင်းထားတဲ့သူတွေအနေနဲ့မနေ့ဖြန်စနေနေ့နေ့လယ်တနာရီကနေပြီးတော့ညနေ6နာရီအတွင်းမှာမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ပြီးတော့ထည့်ယူနိုင်ပါတယ်ရှင်စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်းမှာ Diamond Plaza ကိုအရောက်လာပြီးတော့ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ပါတယ် Mobile application ထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်း VOA ကကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတနမန်ဒေါက်တာရန်ဟီလီဟာဇူလိုင်၈ရက်နေ့ကနေ၁၈ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုသွားရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။မြန်မာအစိုးရဘက်ကသူ့ကိုလက်မခံပေမဲ့လူခွင့်ရေးကိစ္စတွေအတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အစိုးရနဲ့ဆက်ဆံနိုင်ဖို့သူဆက်စူးစမ်းသွားမယ်လို့ဒေါက်တာရန်ဟီလီကပြောပါတယ်။မြန်မာအစိုးရကသူနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောကြားထားတယ်လို့သူ့ကိုပြည်ဝင်ခွင့်လည်းမပြုပါဘူး။အောက်တိုဘာလကျရင်နယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂရဲ့84ကြိမ်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုအစိုးရခန်းစားတင်ပြအကြံပြုထိုင်ဖို့အတွက်အခုလိုအိန္ဒိယချင်းထိုင်းနဲ့မလေးရှားနိုင်ငံတွေကိုဒေါက်တာရန်ဟီလီသွားရောက်မှာဖြစ်ပါတယ်။သူခီးစဉ်အတွင်တွေ့ရှိချက်တွေကိုဇူလိုင်လ18ရက်နေ့ကျရင်ကွာလာလမ်ပူမြို့တော်ကမာရီယက်ဟိုတယ်မှာညနေ4နာရီသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရတအစိုးရအုပ်ချုပ်ဖို့အတွက်အာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်ပေါင်းအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့ဝန်ကြီးချုပ်ဦးဆောင်တဲ့တရားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ကြားမှာသဘောတူနိုင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဂျာတာပရင်းနေရုံက 6.4 ပြင်းအားငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငရင်ငယ်တွေလှုပ်ခတ်နေပါတယ်။ငရင်လှုပ်တဲ့အချိန်သိမ့်မကြလိုက်ပေမဲ့တော်တော်လေးပြင်းပြင်းထန်ထန်ခံစားရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်။ဂျာတာပရင်းနေကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းမှာအပြင်းထန်ဆုံးလှုပ်ခတ်တဲ့ငရင်ဖြစ်ပါတယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးကိုငွေပြူငွေမဲခွာချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့မယဘာသားကိုအစိုးရကတရားစွဲလိုက်ပါတယ်။ Hollywood က Red Granite Pictures ရုပ်ရှင်လုပ်ငန်းကိုပူးတွဲတည်ထောင်သူရီဇာအာဇစ်ဟာအစိုးရပိုင်ဗန္ဒာတွေကိုအလွဲသုံးစားမှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်။ဟောင်ကောင်မှာအခုလက်တလောဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဆွေးနွေးဖို့ကမ်းလှမ်းတာကိုဟောင်ကောင်တက္ကသိုလ်နှစ်ခုကကျောင်းသားသမဂ္ဂတွေကဒီကနေ့မှပယ်ချလိုက်ကြပါတယ်။
သတင်းကြေညာကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Sidrick Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ခင်မနက်ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နေကြပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.